ဦးအောင်ကျော်သောခမညမာဆိုးရကသူတို့ဖမ်းထားတဲ့တရုတ်နိုင်ငံဘက်ကလူတချို့ကိုမနေ့ကဒီတရုတ်မြန်မာနယ်ကြားမှာတရုတ်အာဏာပိုင်တွေလည်းပြန်ပြီးလွှဲပေးတယ်လို့ကြားပါတယ်ခမ။အဲ့ဒါဘာများကြားမိလဲခမ
။ဟုတ်ပါတယ်မနေ့ကတရုတ်မြန်မာနယ်ကြားဖြစ်တဲ့လိုက်ကားမှာဗမာအစိုးရဘက်ကဖမ်းဆီးထိန်းသိမ်းထားတဲ့အကျဉ်းသားနဲ့အချုပ်သားပေါ့နော်ထောင်သားပေါ့စုစုပေါင်း69ယောက်ကိုလွှဲပါတယ်ခမ။လိုက်ကားမှာတရုတ်ပြည်ဘက်ကတရုတ်အာဏာပိုင်များလည်းသူပြန်အပ်ပါတယ်
အဲ့ဒီလူတွေကဘာအမှုတွေနဲ့ဖမ်းထားတဲ့လူတွေလဲခင်ဗျ
အများစုကတော့ကျွန်တော်တို့ပြည်သူလောက်ကတော့ဒီမနေ့တုန်းကလည်းအဲ့လိုပဲလူ4-500လောက်ဆွဲမှုတယ်ဆွဲမှုတော့တုံးတော့လောက်ဆွဲမှုတယ်အဲ့တော့အများစုကတော့ဒီဗမာပြည်ထဲတူခုတ်ခုတ်တာတို့ပြည်ရင်းဝင်ရောက်ပြီးတဲ့နောက်မှာပြည်ရင်းမှာဟိုရွှေတူးတာတော့သူအတိအကျတော့လာဝကကိုအခြေခံတဲ့အမှုတွေဖြစ်ပြီးတော့တချို့နည်းနည်းဟိုလူရဲမှုတို့လူတက်မှုတချို့လည်းပါပါတယ်ဗမာပြည်ထဲမှာနေပြီးတော့မူရင်းစေဝါမှုလည်းပါတယ်
အဲ့ဒီလူတွေကိုအပီးပိုင်လွှတ်လိုက်တာလားဒါမှမဟုတ်တရုတ်အာဏာပိုင်တွေကဆက်ပြီးအရေးယူဖမ်းဆီးတာရောရှိလားခင်ဗျာ
အဲ့လိုမလုပ်ပါဘူးခင်ဗျာတမာပြေကကူလာလို့ရှိရင်ယောဂဗျာတွေပါလာမှဆိုမိသားကားထဲမှာရေထဲမှာဆေးချော်ပြီးတော့အဲ့လူတွေကိုမိသားကားကြီးနဲ့ဆေးတယ်ဆေးပြီးတော့မှအဝတ်စားအစ်စ်တွေဝတ်ပေးတယ်နောက်ဖလားအစ်စ်တွေဝတ်ပေးပြီးတော့သဘေတိုင်းညက်ပေါ့ပုံစံအကုန်လုံးပြောင်းပြစ်ပြီးတော့ခါလေအဲ့မှာသူ့တက်ဆိုင်ရာမိသားစုတွေကိုအတားပဲဆက်လက်ပြီးတော့အရေးယူတာကျွန်တော်တို့မတွေ့ဘူးခင်ဗျာ
ဟုတ်ကဲ့ဦးအောင်ကျော်သောအလားတူရောဒီတရုတ်အစိုးရဘက်ကရောသူတို့ဖမ်းထားတဲ့မြန်မာနိုင်ငံဘက်ကလူတွေကိုမြန်မာအစိုးရလက်ထက်လွှဲပြောင်းပေးတာမျိုးရောမရှိဘူးလားခင်ဗျာ
မြန်မာအစိုးရဘက်ကလွှဲပြောင်းပေးတဲ့အမှုတွေရှိပါရဲ့ပကြမကြဒါပေမဲ့ဒီလိုပုံနဲ့ချင်းနဲ့မရှိဘူးဒီတယောက်ချင်းနှစ်ယောက်ချင်းတုံ့ပြန်မှုစီဝါလုံးလို့အဲလူမကုတ်ကုတ်ကူးမှုလို့တော့ပမာပြည်ဘက်မှာဒဏ္ဍာရီတိုက်ထွက်ပြေးလာလို့အဲ့လိုမျိုးကိုတော့5-6ယောက်တွေထက်2ယောက်3ယောက်တွေထက်တို့တွေတော့လွှဲမှုတွေဒါအရေးဆက်လက်ပြီးအရေးယူခေါင်းတဲ့ပုံဖြစ်တဲ့အဲကျွန်တော်တို့တည်ဒီလောက်အရာပြောမဆွေဒီကိစ္စကခုစတယ်မနေ့ကစတယ်လိုက်စားကိစ္စကကျွန်တော်တို့ဒီနေ့စမှာဗမာအစိုးရရဲ့ခေါင်းဆောင်တွေတရုတ်ပြည်ဘက်သွားတဲ့ခါမှာတော်လကောင်တရုတ်ပြည်ဘက်ကဗမာအစိုးရရှိတို့ဒါအထူးသဖြင့်တရုတ်ပြည်ဘက်ကဒီကြွတ်ရတဲ့ဒီမြန်မာထွတ်တော်ရဲ့ခေါင်းဆောင်တချို့လာတဲ့ချိန်မှာဗမာနိုင်ငံအခြေအနေမှာရှိတဲ့တရုတ်အချင်းသားတွေရဲ့ခြေတူမေးမြန်းပြီးတော့တောက်ဆုံမှုလုပ်သွားတယ်လို့ကြားတယ်အဲ့ဒီအခြေခံအောက်မှာမနေ့ကစတာဖြစ်တယ်ဒါတော့အလားတူတရုတ်အစိုးရလက်ထဲမှာရှိနေတဲ့ဗမာချင်းသားအများစုရှိတဲ့ဒီ1,000+ ရှိတဲ့ဒီခုမေအမတ်တအချင်းထောင်တွေကဗမာအချင်းသားတွေကိုလည်းဒီနှစ်7လပိုင်းကစပြီးတော့အတုတ်လိုက်ဗမာပြည်ထဲကိုပြန်လွှဲပေးမယ်လို့ကြားတယ်။အဲအဲ့လိုလွှဲပေးနည်းကလည်းတရုတ်အစိုးရနဲ့တော့မတူဘူး။သူကလွှဲပေးရင်တော့ဗမာအစိုးရဆက်လက်ပြီးရင်းနှီးမယ်သဘောရှိပုံရတယ်ဗျာ။
ဦးအောင်ကျော်သောခမညမာအစိုးရကသူတို့ဖမ်းထားတဲ့တရုတ်